မြန်မာနိုင်ငံတွေကလူမျိုးစုတိုင်းရင်းသားတွေနဲ့ရိုဟင်ဂျာတွေအပေါ်အစိုးရရဲ့ပြုမှုဆောင်ရွက်ပုံတွေတိုးတက်မှုမရှိတာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းလွဲနေပြီလို့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ရဲ့အကြီးအကဲ Mark Green က ABC ရုပ်သံနဲ့တွေးဆမေးမြန်းခန်းမှဝေဖန်သွားပါတယ်။ဒုက္ခသည်တွေနဲ့တိုင်းရင်းသားတွေရဲ့အခြေခံကြပိုင်ခွင့်တွေကိုညှင်းပယ်နေသမျှမြန်မာဒီမိုကရေစီရေးဟာရပ်တန့်နေပြီလို့ပြောရမယ့်အကြောင်းကြာသပတေးနေ့လုံးကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Mark Green ကထောက်ပြသွားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာစိတ်ကျေနပ်စရာမရှိဘူးလို့လည်းသူကကြေညာသွားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့အမေရိကန်တည်ထောင်စုဘက်ကဆွဆဲတယ်လို့ဒုက္ခသည်တွေအပေါ်မျိုးဖြုတ်တပ်ဖြတ်မှုလုပ်ရက်တွေကျူးလွန်ခဲ့တယ်ဆိုတာမဟုတ်တဲ့အကြောင်းညှင်းဆိုထားပါတယ်။လူခွေရချိုးဖောက်မှုတွေကိုကိုယ်တိုင်စုံစမ်းစစ်ဆေးနေတယ်လို့အရေးယူအပြစ်ပေးနေတယ်လို့လည်းပြောထားပါတယ်။ Trump အစိုးရအနေနဲ့မြန်မာကောင်းဆောင်တွေကိုထပ်ပြီးဖိအားပေးဖို့လိုမလားဆိုတဲ့မေးခွန်းကိုတော့ Mark Green ကပြန်လည်ဖြေဆိုဖို့ညှင်းဆန်သွားပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်လို့သဘောထားကို American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကလည်းအတိအကျအခိုင်အမာပြောပြီးဖြစ်တဲ့အကြောင်းဒါပေမဲ့လည်းအတင်းကျပ်ဖိအားပေးဖို့ရဆက်လုပ်နေရင်မြန်မာနိုင်ငံမှာပြောင်းလဲလာတဲ့အရသာအုပ်ချုပ်ရေးအပေါ်ထိခိုက်မှာနဲ့တရုတ်ရဲ့ဩဇာလွှမ်းမိုးမှုအောက်တွန်းပို့လိုက်လို့ဖြစ်မှာကို American အရာရှိတွေတော်တော်များများကစိုးရိမ်နေတဲ့အကြောင်း Mark Green က ABC ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားသွားခဲ့ပါတယ်။